ဒီကရမေလာ22ရက်နေ့နေဆွဲနဲ့ပြည်သူ့ရွေးကောက်ပွဲကော်မရှင်အားပေါ့နော်မြူသားဒီမိုစီဖွဲ့ချုပ်ဥက္ကဋ္ဌဒေါင်းဆန်းစုကြည်ရဲ့ဒီလူလူဟောပြောပွဲတွေမှာပြောကြားချက်တွေကဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းကိုကြော်လွန်နေတယ်ဆိုပြီးတော့သတိပေးအကြောင်းကြားစာပေးပို့ထားတယ်လို့သိရပါတယ်ဆရာဒီပုံမှာဆရာရဲ့သဘောထားလေးသိပြရစေဆရာ
ကော်မရှင်ကသတိပေးတဲ့ဟာဥပဒေနဲ့လုံးဝမညီညွတ်ဘူးကော်မရှင်မှာအဲ့ဒီလိုလုတ်ပိုင်권လည်းမရှိဘူးကော်မရှင်ဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကိုလုတ်ပေးဖို့ဖွဲ့စည်းပေးထားတဲ့အဖွဲ့အစည်းတစ်ခုပဲဖြစ်တယ်ပါတီတွေကိုပါတီကောင်းဆောင်တွေကိုထိန်းကျောင်းတဲ့အလုပ်မျိုးလုတ်ပိုင်권အာဏာသူ့မှာမရှိဘူးဒါဟာလုံးဝကိုကျွန်တော်တို့မှားယွင်းတဲ့လုတ်ရလို့ကျွန်တော်တို့ကယူဆထားပါတယ်ပြီးတော့လည်းပဲဒေါ်အောင်ဆန်းစုကြည်ပြောတဲ့စကားသည်တမတော်အပေါ်မှာသူ့ရဲ့ထင်မြင်ချက်ကိုဝေဖန်တာဖြစ်တဲ့အတွက်ဒီစကားနဲ့ပတ်သက်ပြီးတော့မှရှင်းစရာရှိရင်လည်းဟလာတမတော်ဘက်ကတာဝန်ရှိသူနဲ့ဒေါ်အောင်ဆန်းစုကြည်နဲ့ပဲရှင်းဖို့ရှိပါတယ်ဒေါ်အောင်ဆန်းစုကြည်ကလည်းဒါ public speech ပဲဟလာလူသိရှင်ညာအများကိုပြောတဲ့စကားပဲဒီထက်မှဘာမှယဉ်သိတာလည်းမပါဘူးရိုင်းတာလည်းမပါဘူးဥပဒေကိုချိုးဖောက်ပြီးတော့ပြောတဲ့စကားတွေလည်းမပါဘူးနိုင်ငံရေးသမားတယောက်အနေနဲ့နိုင်ငံရေးဆိုင်ရာအယူအဆတွေသဘောထားတွေကိုပြောမှာပဲအဲ့ဒီလိုပြောတာတွေကိုဥတည်းအပါဝင်ဘယ်သူမှနောက်ကနေထိန်းချောင်းပေးတာတို့သတိပေးတာတို့လို့ဖို့အကြောင်းမရှိပါဘူးဒါကြောင့်မလို့ဒါဟာလုံးဝမှားပါတယ်သူ့မှာလုံးဝလုတ်ပိုင်ခွင့်မရှိပဲသူနဲ့မဆိုင်တဲ့ကိစ္စကိုဝင်လုံနေတာလို့ကျွန်တော်အဲ့ဒီလိုပဲမှတ်ချက်ပေးခြင်းပါတယ
်ကော်မရှင်ရဲ့သတိပေးချက်ထဲမှာဒီလိုဒေါန်ဆန်းစုကြည်ကလွှတ်တော်မှာပေါ့နော်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာပါမယ်ဆိုပြီးတော့ကြမ်းကြိမ်ထားတဲ့လူလည်းဖြစ်တယ်လို့လည်းဖော်ပြထားတာတွေ့ရပါတယ်ဆရာဒီလိုကြမ်းကြိမ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပြောခွင့်မရှိဘူးဆိုတဲ့အနေထားများလားဆရာ
မဟုတ်ဘူးခင်ဗျအဲ့ဒါကျွန်တော်တို့1940နဲ့ခွန်ပထမဦးဆုံးလွတ်လပ်ရပြီးတဲ့နောက်ဖွဲ့စည်းတဲ့ပါလီမန်မှာလည်းပဲဒါလိုပဲပါလီမန်အမတ်တွေဟာကြမ်းကြိမ်ရပါတယ်ဒါလိုပဲဖွဲ့စည်းပုံအခြေခံဥပဒေကိုတည်ဆောက်ဆောင်တည်ယူနေမယ်ဆိုတာပါတာပါပဲဒါပေမဲ့အဲ့ဒီ1940ခုဖွဲ့စည်းပုံအခြေခံဥပဒေလည်းပဲခဏခဏပြင်ရတာပဲအလားတူအမေရိကန်မှာလည်းပဲဒီလိုပါပဲလွတ်တော်အမတ်တွေဟာကြမ်းကြိမ်ရတာပါပဲဖွဲ့စည်းပုံအခြေခံဥပဒေကိုစောင့်ရှောက်မယ်ဆိုတာပါတာပါပဲဖွဲ့စည်းပုံအခြေခံဥပဒေတည်နေတာကိုလိုက်နာတာကတကိစ္စမလိုအပ်တာတွေမကောင်းတာတွေကိုကောင်းအောင်ပြင်တာကတကိစ္စဒီနှစ်ခုဟာရောရှက်လို့မရပါဘူးအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်လို့ကြမ်းကြိမ်ထားတဲ့အတွက်ကျွန်တော်တို့ကတသက်လုံးဒီဖွဲ့စည်းပုံအခြေခံဥပဒေကိုဖက်ထားရမှာလားသေသည်အထိကျွန်တော်တို့ကဖက်ရမှာလားတိုင်းပြည်အတွက်အကျိုးမရှိတဲ့ဖွဲ့စည်းပုံဆိုရင်ပြင်ရမှာပဲတိုင်းပြည်အတွက်အကျိုးမရှိပါဘူးလို့အကျိုးနဲ့အကြောင်းနဲ့ပြောနေတယ်ပြည်သူလူထုကမကြိုက်ပါဘူးဆိုရင်ပြင်ရမှာပဲအဲ့တော့နိုင်ငံတော်အာဏာကိုပိုင်တဲ့ပြည်သူတွေကပြင်နေတယ်ဆိုရင်ပြင်ကိုပြင်ရမှာပဲပြည်သူစာနာကအဓိကပါနော်အဲ့ဒီလိုဒီဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်လို့ကျန်းသက်စာချိန်ဆိုထားတာနဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ခွင့်မရှိဘူးပြင်မဲ့အကြောင်းမပြောရဘူးလို့ဒီလိုပြောဖို့အကြောင်းလုံးဝမရှိပါဘူးဒီကိစ္စဟာလုံးဝမဆိုင်တဲ့ကိစ္စနှစ်ခုကိုတွဲဆက်ထားတာပါဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်နာမယ်ဆိုတာလုံရုံလုံးစင်ထုံတန်းစင်လာကြမ်းကြိမ်ချက်ဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေဟာမကောင်းလို့ပြင်နေဆိုတာတိုင်းပြည်အကျိုးအတွက်ဆောင်ရွက်တာဖြစ်ပါတယ်အဲ့ဒါကိုဘာနဲ့မှတားလို့မရပါဘူးကော်မရှင်ဟာသူ့ကိုယ်သူကျွန်တော်တို့ဟိုနိုင်ငံရေးပလိတ်ကြီးလို့ပါတီတွေကိုထိန်းကျောင်းနဲ့အဖွဲ့အစည်းလို့သူ့ကိုယ်သူမြင်နေတာဟာတော်တော်ကိုမှားပါတယ်နိုင်ငံရေးပါတီဆိုတာနိုင်ငံတော်ကိုအုပ်ချုပ်ဖို့ထူထောင်ထားတဲ့အဖွဲ့အစည်းတွေပဲဒါအင်မတန်မှကြီးကျယ်တဲ့အဖွဲ့အစည်းကြီးတွေပဲကော်မရှင်ဆိုတာရွေးကောက်ပွဲလုပ်ပေးဖို့အတွက်ဖွဲ့စည်းထားတဲ့တာမန်လုပ်ငန်းအဖွဲ့တစ်ခုပဲတော့ဒါကြောင့်မို့လို့ကော်မရှင်ကတရားနဲ့ရွေးကောက်ပွဲဖြစ်အောင်လုပ်ပေးဖို့တာဝန်ပဲရှိတယ်အဲ့ဒီရွေးကောက်ပွဲဝင်ပြိုင်ပြီးနိုင်ငံတော်အာဏာကိုပိုင်ဆိုင်ရယူသုံးဆွဲကြမဲ့အဖွဲ့အစည်းကြီးတွေကိုသူဝေဘာနာတို့ထောက်ပြတာတို့အပြစ်ပြောတာတို့သတိပေးတာတို့လုပ်လို့မရပါဘူးအယူအဆလွဲနေတယ်လို့ကျွန်တော်တို့အဲ့ဒီလိုထင်တယ်အစစ်အစက်နှစ်ပေါင်း90လောက်လူတွေကိုတို့ကတို့စိတ်နဲ့မတွေ့ရင်သတိပေးအမိန့်ပေးခဲ့တဲ့အကျင့်ကဆက်ပြီးရှိနေတယ်လို့ကျွန်တော်ကတော့အဲ့ဒီလိုထင်တာပဲဗျ
နိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကိုလည်းပေါ့နော်ဒေါန်ဆန်းစုကြည်ကဖောက်ဖျက်ရာရောက်နေတယ်ဆိုတဲ့သဘောမျိုးကော်မရှင်ရဲ့ကြေညာချက်ထဲမှာတွေ့ရပါတယ်ဆရာဒီပုံမှာလည်းဆရာသဘောထားလည်းသိပြစေဆရာ
အဲ့ဒါလည်းမှားပါတယ်လုံးဝမဟုတ်ပါဘူးကျွန်တော်တို့အဲ့ဒါကိုဆွတ်ဆွဲပါကျွန်တော်တို့ကိုဖြည့်ရှင်းဖို့ကျွန်တော်တို့ဘက်ကအစင်းနေမယ်သူ့ရဲ့ပြောဆိုချက်သူသတိပေးတဲ့အချက်ကလုံးဝကိုမှားပါတယ်ဒေါန်ဆန်းစုကြည်သည်နိုင်ငံရေးပါတီတစ်ခုရဲ့ခေါင်းဆောင်အနေနဲ့သူပြောတာပါအဲ့ဒီလိုသူ့မှာပြောဆိုနိုင်တဲ့အခွင့်အာဏာကိုလည်းပဲဖွဲ့စည်းပုံအခြေအရဥပဒေပုံမှန် 354 ကကြီးမှာပေးထားပြီးသားပါနိုင်ငံသားတိုင်းဟာမိမိတို့ရဲ့ထင်မြင်စချက်တွေကိုလွတ်လပ်စွာထုတ်ဖော်ပြောဆို권ရှိတယ်လို့ပြောထားပြီးသားပါဒါဖွဲ့စည်းပုံအခြေအရဥပဒေကပေးထားတဲ့နိုင်ငံသားတဦးရဲ့အခွင့်အရေးကိုသုံးဆွဲပြီးတော့အောင်ဆန်းစုကြည်ကပြောတာဖြစ်တဲ့အတွက်ဘာအပြစ်မှမရှိဘူးဘယ်ဥပဒေကိုမှချိုးဖောက်ရမရောက်ဘူးဒါကျွန်တော်တို့ရှင်းရှင်းလင်းလင်းပြတ်ပြတ်သားသားပြောနိုင်ပါတယ်အဲ့ဒါသူတို့ကတော့သူတို့လှုပ်ချင်တာကိုအမျိုးမျိုးအတိတ်ပဲဖွင့်ပြီးလှုပ်ချင်လှုပ်မယ်ပေါ့ဗျာကျွန်တော်တို့ပြည်သူလူထုဘက်ကလှုပ်တင်တာတော့အဲ့ဒီဥပဒေတွေပေါ့ဗျာ2010ခုနှစ်မှာအသွင်ကူးပြောင်းရေးကာလအတွက်ကိုဘက်ကစစ်အစိုးရပြဋ္ဌာန်းခဲ့တဲ့ဥပဒေတွေတော်တော်များများဟာပြန်ပြင်ဖို့လိုနေတယ်အဲ့ဒါဟာတော်တော်အရေးကြီးတဲ့အချက်ပဲ
ဆရာအခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ရပါတယ်ရပါတယ်ခင်ဗျာ